The Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ဗုဒ္ဓဟူးနေ့9:30နာရီအစီအစဉ်တွေကိုစတင်ထုတ်လည်ပေးနေပါပြီ။ဒိုင်းတိုမီတာ19.25/30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေသက်သာစေဖို့အလေးထားကြိုးပမ်းနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်ကိုတော့တရုတ်နဲ့အမေရိကန်နိုင်ငံတွေမှာဒီသတင်းပတ်ထဲမှာပဲပထမဆုံးချိန်လူနဲ့စတင်ဆန့်သက်နေပါပြီ။ကမ္ဘာတစ်ဝှမ်းမှာဒီလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေကြောင့်မြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ရပ်တန့်ပြစ်ဖို့မရှိပါဘူးလို့ EU ကထုတ်ပြန်ထားပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြပြပေးဖို့ရှိပါရယ်ရှင်
။ကောင်းပါပြီရှင်။COVID-19 ကြောင့်တက္ကသိုလ်ဆမ်မေပွဲတွေကိုရှက်ရွှေ့ဆိုင်ဖို့တောင်းဆိုတဲ့အတွက်နှစ်ကြိမ်လှုပ်ဖို့စီစဉ်ထားပေမဲ့ဒီကနေ့ပထမအကြိမ်လှုပ်တဲ့ဆမ်မေပွဲမှာတော့ရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြည့်ဆည်သူ60ကျော်ရှိနေပါတယ
်။ဖြည့်ကျင်တဲ့လူကိုဒီနေ့မှာအများစုဖြည့်တာကိုကျွန်တော်တို့တွေ့တယ်။အဲ့တော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေတယ်။တကယ်လို့ COVID-19 ကိုရှောင်ရှားခြင်းနဲ့အတွက်မဖြေခြင်းဘူ
းအဆင့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းပြောတော်တာပါအဖြစ်ဆုံးကိုတော့မကြာခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာ COVID-19 တန်တရားနဲ့ဆေးရုံတွင်စောင့်ကြည့်ခံရတဲ့လူနာတွေထဲမှာတည်ဆုံးသူ9ဦးရှိတဲ့တဲ့တင်ထိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကကွယ်ထင်းချိုးရေးအတွက်ကျောင်းတွေပိတ်လိုက်တာကြောင့်မြန်မာကလေးတွေအပေါ်မှာပါတက်ရောက်မှုတွေရှိနေတဲ့တဲ့တင်နဲ့ရခိုင်ပြည်နယ်ထဲမှာတော့မြန်မာစစ်တပ်နဲ့အေးရခိုင်နဲ့ကန်ကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာထပ်ပြေးသူတွေတိုးလာနေတဲ့တဲ့တင်ကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စနာမြန်မာအရေးသုံးသက်ချက်လူလူနဲ့ကြံမာရေးအားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူရင်းနဲ့အတူတင်ပြပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေကိုတတ်တာစေရေးအတွက်အမေရိကန်ဆွေရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထဲကိုအမြန်ဆုံးငွေကြေးထောက်ပံ့နိုင်အောင်ကြိုးစားနေတဲ့အကြောင်းဗနာရေးဝင်ကြီးစတီဗင်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်
We're looking at sending checks to Americans immediately. And what we've heard from hardworking Americans, many companies have now shut down, whether it's bars or restaurants.
American ပြည်သူတွေစီကိုချက်ချင်းဆိုသလိုငွေပို့ပေးနိုင်အောင်ကျွန်တော်တို့ပြင်ဆင်နေပါတယ်။ American ပြည်ထောင်စုအတွင်းစီးပွားရေးကုမ္ပဏီတွေအတော်များများလုပ်ငန်းတွေရပ်ဆိုင်းပစ်လိုက်ရတာ၊နောက်အဖျော်ယမကဆိုင်တွေစားတောက်ဆိုင်တွေပိတ်လိုက်ရတာ။ဒီလိုအချိန်မျိုးမှာကြိုးစားရုန်းကန်နေကြရတဲ့ American ပြည်သူတွေကိုသမ္မတကငွေကြေးအထောက်ပံ့ပေးဖို့ချင်နေပါတယ်။နှစ်ပတ်အတွင်းမှာပေးမှာပါလို့ဗနာရေးဝန်ကြီး Steven Mnuchin ကပြောဆိုသွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဒီပြီးခဲ့တဲ့၄ရက်အတွင်းမှာအမေရိကန်ရဲ့စီးပွားရေးအခြေအနေဟာသိပ်ကိုကောင်းနေခဲ့ပြီးအခုဒီဗိုင်းရပ်စ်ပိုးကြောင့်လူတွေအလုလက်မဲ့ဖြစ်တာငွေကြေးအခက်အခဲဖြစ်တာတွေမကြုံစေလို့တဲ့အကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ကအတည်ပြုနိုင်အောင်သမ္မတဒေါ်နယ်ထရမ့်အစိုးရကကြိုးစားနေတာပါ။စီးပွားရေးနှိုးဆွပေးနိုင်မဲ့အရေးပေါ်အစီအစဉ်ထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံနောက်လေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့လည်းပါပါတယ်။နောက်အောက်လွှတ်တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံ100အစီအစဉ်လည်းရှိနေပြီးတော့ဒီအထက်မှာတော့လာဆာနဲ့ဒီစေခံစားခွင့်နောက်အလုတ်လက်မဲ့အာမခံတဲ့နိုင်ငံတဝန်းမှာဒီ COVID-19 ပြန့်နှံ့တက်ရောက်မှုတွေကြောင့်ထိခိုက်ရတဲ့အလုတ်သမားတွေအတွက်အကျိုးခံစားခွင့်တွေပါဝင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းနေနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲနိုင်ငံခြားသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေအပေါ်ကန့်သတ်ချက်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွွားလာမှုတချို့ကိုသတင်းနှစ်ပတ်ကြာယာယီပိတ်ပစ်လိုက်တာပါ။တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဒီယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်သစ်တွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ဆိုရီအာရေဗျနိုင်ငံမှာတော့ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုဖြစ်နိုင်ရင်အိမ်ကနေပဲအလုပ်လုပ်ခိုင်းဖို့နဲ့အလုပ်ကိုမဖြစ်မနေသွားမယ်သူတွေအနေနဲ့လည်းအချင်းချင်းနှိမ့်နှိမ့်ကပ်ကပ်မနေကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ဩစတြေးလျမှာတော့ဝန်ကြီးချုပ် Scott Morrison ကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကြံမာရေးဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာထားပြီးတော့တရားခွင်နေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမ ိန်တွေထုတ်ပြန်ထားပါတယ်။ယောဂ90မူပေါင်း300ကျော်ရှိနေတဲ့ဘရာဇီးနိုင်ငံမှာလည်းလူစုလူဝေးကြားသွာလာမှုတွေရှောင်ကြဉ်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160လောက်ကလူပေါင်း 38,500 ကျော်မှာကူးစက်ဖြစ်ပေါ်နေပြီးသေဆုံးသူက 9,500 ကျော်ရှိနေပြီဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကူးစက်မှုတွေနဲ့သေဆုံးမှုတွေအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကော့ဆက်ယောဂကူးစက်ခံရပြီးပြန်ကောင်းလာသူတွေကတော့800ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့ထိကူးစက်ခံရသူမရှိတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကမ္ဘာကယောဂအဆင့်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကောက်ွယ်ဆေးသစ်ကိုတော့လူနဲ့စတင်စမ်းသပ်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုလိုက်ပါပြီ။ COVID-19 လို့နာမည်ပေးထားတဲ့ဒီကက်ယောဂဆူးကိုကာကွယ်တိုက်ဖျက်နိုင်ဖို့အတွက်ကာကွယ်ဆေးသစ်ကိုတော့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်စစ်သက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစမ်းသပ်ထုတ်လုပ်တာဖြစ်ပြီးဒီဆေးသစ်ကိုလူနဲ့စတင်စမ်းသပ်ဖို့တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကခွင့်ပြုလိုက်တာဖြစ်ကြောင်းတရုတ်နိုင်ငံ CCTV သတင်းမှာဖော်ပြပါရယ်သမတ်ဆန်နှုံးတွေနဲ့အညီဘေးကင်းလုံခြုံပြီးထိရောက်တဲ့ကာကွယ်ဆေးကိုလိုအပ်သလောက်ပမာဏများများထုတ်ယူနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဒီတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကသုတေသနအဖွဲ့ခေါင်းဆောင်ချန်ဝေကပြောပါရယ်အလားတူအမေရိကန်ပြည်ထောင်စုမှလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအချိန်လူနဲ့စမ်းသပ်တာကိုတနင်္လာနေ့ကပဲစတင်လှုပ်ဆောင်ခဲ့ပါရယ်လူပေါင်း45ရာလောက်ကိုစေထိုးပေးပြီး73လလောက်စောင့်ကြည့်လေ့လာသွားမယ်အကြောင်းသုတေသနလေ့လာမှုမှာပူတဲ့ပါဝင်တဲ့ကိုင်စာပါမနန်တေသုတေသနအဖွဲ့ကပြောဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ယောဂအဖြစ်နဲ့သတ်မှတ်ထားတဲ့ဒီ COVID-19 ယောဂအတွက်ဆေးဝါးထုတ်လုပ်ဖို့ကိုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံသာမကတခြားကမ္ဘာနိုင်ငံတချို့မှလည်းစမ်းသပ်မှုတွေလှုပ်ဆောင်နေကြပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုတွေပိုဆိုးလာမကူရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြတဲ့အများဒီကနေ့ကမ္ဘာအစုရှယ်ယာဈေးကွက်တွေဆက်လက်ကျဆင်းနေပါတယ်။အာရှကအဓိကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့အစောပိုင်းဈေးဖွင့်ချိန်အနည်းငယ်အားတက်စရာပြန်တက်ခဲ့ပေမဲ့ဈေးပိတ်ချိန်မှာတော့အကျနဲ့ပိတ်ခဲ့တာတွေလည်းရှိပါတယ်။ဂျပန်နီကေအစုရှယ်ယာအညွန်ကိန်းကဒီကနေ့ဈေးဖွင့်ချိန်မှာ 1.9 ရာခိုင်နှုန်းအနည်းငယ်တက်ခဲ့ပေမဲ့ဟောင်ကောင်ဟန်ဆင်အစုရှယ်ယာအညွန်ကိန်းကတော့4ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အလားတူရှန်ဟိုင်းအစုရှယ်ယာအညွန်ကိန်းဟာလည်း 1.8 ရာခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအရာရိုက်ခတ်လာနိုင်တဲ့အပေါ်အမေရိကန်အစိုးရကစီမံချက်တွေပြင်ဆင်ထားကြောင်းပြောဆိုလိုက်ပြီးတဲ့နောက်တောင်ကိုရီးယားဈေးကွက်မှာတော့အစုရှယ်ယာဈေးအနည်းငယ်ပြန်မြင့်တက်လာပါတယ်။ဈေးကွက်ဖွင့်ပွင့်ခြင်းတနအီအတွင်းမှာပဲကိုရီးယားကွန်ပိုစစ်အညွန်ကိန်းက 3.89 အထိမြင့်တက်ခဲ့ပါတယ်။ဥရောပဖက်မှာကလည်းဒီကနေ့အစုရှယ်ယာဈေးတွေကျပါတယ်။ဗြိတိန်၊ဂျာမနီပြင်သစ်အစုရှယ်ယာဈေးတွေဒီကနေ့ဈေးပွင့်ချိန် 3.5 ရာခိုင်နှုန်းအကျနဲ့ဖွင့်ခဲ့တာပါ။စီးပွားရေးပြန်လည်မြင့်တင်ရေးနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်သမ္မတအိမ်ပြည်တော်ကလည်းတစ်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းအစုရှယ်ယာဈေးတချို့အနည်းငယ်ပြန်လည်မြင့်တက်ခဲ့တာရှိပေမဲ့အချိန်ကာလအခုတစ်ခုထိတော့အစုရှယ်ယာဈေးအများစုဆက်ပြီးတော့ကျဆင်းနေဦးမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ VOA American တန်ကနေပုံထူးနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂနိုင်ငံတွေရဲ့လုပ်ငန်းတွေကိုတော့ပုံမှန်အတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း EU ကထုတ်ပြန်ထားပါတယ်။ COVID-19 ကူးစက်မှုအန္တရာယ်ကိုတတ်နိုင်သမျှလျော့ပါးစေဖို့ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဝန်ထမ်းတွေကိုလိုအပ်တဲ့သတင်းအချက်အလက်တွေစစ်ဆက်မပြတ်ပို့ပေးနေတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။EU ဝန်ထမ်းတွေအနေနဲ့မတ်လ19ရက်နေ့ကစပြီးတော့လုပ်ငန်းဆောင်တာတွေကိုကိုယ့်ရဲ့နေအိမ်တွေကနေပဲလှုပ်ဆောင်သွားမှရမှာဖြစ်ပြီးတော့ဥရောပသမဂ္ဂရုံးကိုတော့အထူးကကြတဲ့ဝန်ထမ်းအနေငယ်နဲ့ဆက်ပြီးတော့ဖွင့်ထားမယ်အကြောင်းလည်းပြောပါတယ်။ဒါပြင်ဒီကပ်ပယောဂါဆိုကြီးကိုတိုက်ဖြတ်အနိုင်ယူနိုင်ဖို့အတွက်တစ်ကမ္ဘာလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့ကိုလည်း EU ကတိုက်တွန်းထားပါတယ်။ဒီတော့တွင်မှာဒီမလေးရှားနိုင်ငံမှာလည်းဒီကနေ့မတ်လ18ရက်နေ့ကနေ31ရက်နေ့အထိအဝင်အထွက်ခီးသွွာလာမှုတွေကိုပိတ်မယ်လို့မတ်လ16ရက်နေ့တုန်းကတရားဝင်ကြေညာထားတာကြောင့်မလို့အခုရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေအရေးကြီးဆောင်ရွက်ရမယ့်ကိစ္စမျိုးရှိမှသာတန်ယုံကိုလာရောက်ကြဖို့ကွာလာလမ်ပူမြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါရဲ့ရှင်။
မတ်လ18ရက်အင်္ဂါနေ့ကပြည်내၃ခုမှကျင်းပတဲ့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးပွဲတွေမှာသူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကပြိုင်ဖက်ဗာမွန်ပြည်내အထက်လွှတ်တော်အမတ်ဘာနီဆန်နာစ်ကိုအပြတ်အသတ်ထပ်မံအနိုင်ရလိုက်ပါတယ်။ Illinois နဲ့ Arizona ပြည်내တွေမှာ Mr. Biden အလွယ်တကူအနိုင်ရခဲ့တာဖြစ်ပြီးတော့ Florida ပြည်내မှာလည်း Mr. Sanders ထက်40ရာခိုင်နှုန်းနီးပါးမဲ့အသားရခဲ့တာပါ။ပြီးခဲ့တဲ့အကျိုးရွေးကောက်ပွဲတွေမှာလိုပဲခုတစ်ချိန်မှာလည်း Mr. Biden ထပ်ပြီးတော့အနိုင်ရလိုက်တာကြောင့် Mr. Sanders အတွက်တော့ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေပိုးပြီးတော့နယ်လာနေပါတယ်။သူသမ္မတဟောင်းဘိုင်ဒန်ကတော့အနိုင်မဲရလတ်တွေထွက်ပေါ်လာနေတာနဲ့အများသူ့အပေါ်ထောက်ခံသူတွေကိုအင်္ဂါနေ့မှာပဲနေ့အင်္ဂါနေ့မိန့်ခွန်းပြောကြတာမှာလက်ရှိတိုင်းပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရခြင်းဒီယောဂါဆိုကြီးကိုအားလုံးကတငြိမ်တငြိမ်တဲ့ဝိုင်းဝန်းတိုက်ဖြတ်သွားကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အင်္ဂါနေ့ကပြည်내လေးခုမှာပါတီရင်းသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပဖို့အစောပိုင်းစီစဉ်ထားပေမဲ့အမေရိကန်ပြည်ထောင်စုသဘောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်အိုဟိုင်းိုးပြည်내ကသူ့ပြည်내အတွင်းကျင်းပမဲ့အစီအစဉ်ကိုတော့ရက်ရွှေဆန်းလိုက်တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒိုနယ်ထရမ့်ကိုရှင်းပြဖို့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပနေတာမှာမစ္စတာဘိုင်ဒန်ကထောက်ခံမှုအများဆုံးရရှိနေတာပါလူလူစစ်သားတွေအရာလဲမဲဆန္ဒရှင်၁၀ဦးမှ၄ဦးကမစ္စတာဘိုင်ဒန်ကိုထောက်ခံနေတာကြောင့်မစ္စတာဘိုင်ဒန်ကပဲသမ္မတဖြစ်ဖို့အတွက်စားချက်တွေလည်းပို့ပြီးတော့အများလာနေပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာနိုင်ငံအကျော်အများများမှာလူစုလူဝေးနဲ့လုပ်တဲ့အခမ်းအနားတွေအစီအစဉ်တွေခီးသွွာလာမှုတွေဖျက်သိမ်းနေကြတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံတို့ကတော့နှစ်နိုင်ငံပူးတဲ့စီလေးချင်းမှုတစ်ခုကိုဒီသတင်းပတ်ထဲမှာစတင်လိုက်ပါတယ်တခြားနိုင်ငံတွေမှာဒီကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအပြင်းအထန်ကြိုးပမ်းနေကြတဲ့အချိန်ဒီနိုင်ငံအထက်ကတော့ဒီယောဂါကူးစက်မှုအန္တရာယ်ကစိုးရိမ်စရာမရှိတော့ဘူးဆိုတာကိုပြသတဲ့အနေနဲ့ရောနိုင်ငံရင်းနှီးချစ်ချင်မှုပုံမရရှိကြိုးပမ်းတဲ့အနေနဲ့အခုလိုပူးတွဲစီးလေးချင်မှုလှုပ်ဆောင်တာလို့ဆိုပါရယ်အိန္ဒိချင်းဗီယက်နမ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးပြေလည်မှုတိတ်မရှိလာတဲ့တရုတ်နဲ့ကမ္ဘောဒီးယားမိဘနှစ်နိုင်ငံရဲ့လေးချိန်မြောက်နှစ်ပတ်လည်ပူးတွဲစီးလေးချင်မှုကိုတနင်္ဂနွေနေ့မှာစတင်ခဲ့တာပါကမ္ဘောဒီးယားနိုင်ငံကမ်ဖော့တ်ခရိုင်မှာလုပ်တဲ့ဒီပူးရဲစီလေးချင်းမှုတွေမှာတော့လူသားချင်းစာနာမှုအချက်အချဲကာလအကူအညီကယ်ဆယ်ရေးနဲ့အကြံဖက်ဝါဒတံပြန်ရေးဆိုင်ရာစီလေးချင်းမှုတွေကိုအဓိကထားဆောင်ရွက်တဲ့အကြောင်းတရုတ်အစိုးရအပေါ်စင်ဝါသတင်းကဖော်ပြပါရယ်ဒီစီလေးချင်းမှုတွေကိုတော့ဧပြီလ၁ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်ပါရယ်ရှင်
2020အိုလံပစ်အားကစားပွဲတော်အတွက်ဂရိနိုင်ငံအေသင်းမြို့ကနေဂျပန်နိုင်ငံကိုအိုလံပစ်မြေရှူတိုင်းတည်ဆောင်မဲ့လေယာဉ်ဟာဂျပန်နိုင်ငံဟန်နဒါနိုင်ငံတကာလေးစစ်ကနေဒီကနေ့ထွက်ခွာသွားပါတယ်။အစကဒီအခမ်းအနားကိုအားကစားသမားအတော်များများပါဝင်ကျင်းပဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်မြေရှူတိုင်းတည်ဆောင်ရမှာကျင်းပမဲ့အခမ်းအနားတွေကိုဖျက်သိမ်းခဲ့ပါတယ်။အိုလံပစ်မြေရှူတိုင်းကိုတည်ဆောင်လာမဲ့လေယာဉ်ဂျပန်နိုင်ငံမြောက်ပိုင်းလေတပ်စခန်းတစ်ခုကိုတောက်ကြားနေမှာဆက်ရောက်လာမဲ့အချိန်မှာတော့အကျဉ်းယုံအခမ်းအနားတစ်ခုကိုကျင်းပဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။အိုလံပစ်မြေရှူတိုင်းကိုမတ်လ26ရက်နေ့မှာဂျပန်နိုင်ငံဖူကူရှိမာမြို့ကစတင်လက်ဆင့်ခံတည်ဆောင်မှာဖြစ်ပြီးတော့တည်ဆောင်ရမှာပါဝင်မဲ့လူစုကိုတော့တင်းကြပ်ကန့်သတ်ထားတာလည်းဖြစ်ပါတယ်ရှင်။ပုတ်ထိုးနေညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုမှခင်ဖြူတွင်နဲ့ကျွန်မနာငလာရိုတင်ပြခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်
ကိုရိုနာယောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲသိဆုံးခဲ့တဲ့လူနာ၅ဦးရဲ့အခြေအနေကိုပြောပြပေးပါမယ်COVID-19 ကိုရိုနာယောဂါတန်တရားနဲ့ချိုင်းနှုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30အရွယ်အမျိုးသားတအူးဟာမနေ့ကညမှာပဲသေဆုံးသွားပါတယ်။အဲ့ဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာယောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူ့မှာကိုရိုနာယောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်။အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုဓာတ်ခွဲနမူနာပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။
ဒီကားပေါ်တော့ဒီတိုင်းတော်စေယုံကစောင့်ကြည့်လူနာတအူးက9နာရီခွဲမှာတည်ဆုံးသွားတယ်သူရဲ့တခွဲနမူနာကိုတော့ဒီနေ့မှာအနေချက်ကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းမိတာပါ
ဟုတ်ပါတယ်အနေချက်ကိုဒီနေ့ပို့လုပ်နေပါတယ
်အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်မရှိသလိုကိုဗစ် -19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်တခွဲအတည်မပြုနိုင်သေးပေမဲ့သူ့ရဲ့ငကူယောဂအခမ်းအနားကြောင့်သိဆုံးရတယ်လို့လက်တလုံးမှာတုံးသက်ထားတဲ့အကြောင်းကိုဗဟုကုသယောဂတိုက်ဖြတ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်
။ကျန်းတော်ကလူနာဆိုလဲသူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်။တိတိကျပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူး။သွေးထဲမှာလည်းပိုတက်ဆီယမ်လည်းကျတယ်၊ဆုပ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူး။ဒါကြောင့်သေတာဖြစ်ပါတယ်။
ကိုရိုနာရောဂါတန်တရားနဲ့ဆေးရုံတွင်စောင့်ကြည့်ခံရသူတွေကမန္တလေးကန်နော်နတီဆေးရုံမှာတက်ရောက်ကူတာနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနနက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။လူနာရဲ့ရောဂါရာဇဝင်နဲ့တွေးစစ်ချက်အဖြေတွေအရတွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်တည်ဆုံတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာရောဂါမရှိဘူးလို့ဓာခွဲစစ်ဆေးချက်တွေအရသိရပါတယ်။အခုလ9ရက်နဲ့6ရက်နေ့တုန်းကလည်းကိုရိုနာရောဂါတန်တရားနဲ့စောင့်ကြည့်လူနာ3ဦးဟာဆေးရုံတွင်စောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တာဖြစ်ပြီးသူတို့3ဦးစလုံးမှာကိုရိုနာရောဂါပိုးမရှိကြောင်းကိုအတည်ပြုထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာအခုချိန်ထိမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတော့ပြည်သူလူထုအနေနဲ့ကြိုတင်ကာဝေးရေးနည်းလမ်းတွေကိုလမ်းညွှန်ထားပါတယ်။
မှတော့တတိပင်းမှာကြားချင်တာကတော့ပြည်သူလူထုအနေနဲ့ဆိုလို့ရှိရင်အဓိက main check ကတော့လူထုတက်တဲ့လုံးဝမတော်ဘူး။လက်နဲ့မျက်နှာရည်နှာခေါင်းနဲ့ပြဿနာတွေမထိပါနဲ့။ချောင်းဆိုးနာချေအုပ်ဆိုးပါနောက်ကလက်ဆေးကိုလက်ဆေးကကြာအနည်းဆုံးစက္ကန့်20ကြာရင်းနဲ့ဆက်ပြန်နဲ့ဆေးတာကအကောင်းဆုံးမှာမရနိုင်ရင်တော့ဟန်းဆန်စိုက်စားပေါ့နော်။ 70% အကောပါတယ်။လက်ဆေးဆက်ပြချေရင်းနဲ့ဆေးလို့ရတယ်။ကိုခံအောင်တခြားကောင်းအောင်တော့ပြည်သူလူထုမှာကျင်တာဒီချက်တွေပါပဲ။
အခုနှစ်ဇန်နဝါရီလ31ရက်ကနေမတ်လ18ရက်မနေ့ကအထိမြန်မာနိုင်ငံမှာCOVID-19 စောင့်ကြည့်တဲ့တန်တရာလူနာ144ဦးရှိခဲ့ပြီးတော့ကိုရိုနာရောဂါဖြစ်ပွားနေသူတော့မရှိသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကCOVID-19 ကိုကမ္ဘာကပ်ရောဂါအဖြစ်သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိအရေးပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေဆိပ်နဲ့နိုင်ငံတကာဝင်ထွက်ပေါက်တွေမှာပါရောဂါဆောင်ချက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း166နိုင်ငံကိုကူးစက်ခဲ့ပြီးတော့ဒီကနေ့မတ်လ18ရက်စည်းရင်အရာလူပေါင်း2000ကျော်ကူးစက်ခံခဲ့ရတာပါ။သေဆုံးသူကတော့8000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
COVID-19 ကြောင့်တက္ကသိုလ်ဆာမေးပွဲတွေကိုရွှေ့ဆိုင်းမှုတောင်းဆိုကြပေမဲ့ဒီနေ့ဆာမေးပွဲပထမနေ့မှာရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြစ်ဆိုသူ90ရာခိုင်နှုန်းကျော်ရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကိုတာဆီးကာကွယ်နိုင်ဖို့အတွက်လူစုလူဝေးတွေနဲ့ပွဲလန်းသဘင်တွေမပြုတ်လောက်ကြဖို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတားမြစ်ထားပေးမယ်။တက္ကသိုလ်အဆင့်ဆာမေးပွဲတွေကိုပုံမှန်သတ်မှတ်ရက်တွေအတိုင်းကျင်းပတာကြောင့်တောင်းတသမဂ္ဂတချို့ကဆာမေးပွဲကိုနောက်ဆုတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီလိုတောင်းဆိုကြတာကြောင့်ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂနဲ့ပါမခချုပ်တို့ဆွေးနွေးညှိနှိုင်းပြီးတက္ကသိုလ်ဆာမေးပွဲတွေကိုနှစ်ကြိမ်စစ်ဆေးဖို့ရန်ကုန်တက္ကသိုလ်စီးနိုင်အစီအဝေးကဆုံးဖြတ်လိုက်ပါတယ်။အခုလုပ်နေတဲ့တက္ကသိုလ်ဆာမေးပွဲတွေကိုပုံမှန်အတိုင်းဆက်လက်ဖြည့်ဆို့နိုင်တယ်လို့အခုအချိန်မှမဖြည့်ခြင်းတဲ့ကျောင်းသားတွေအတွက်လည်းဇွန်လမှာထပ်မံစစ်ဆေးပေးဖို့အစီအစဉ်ထားတဲ့အကြောင်းကိုအသိဉာဏ်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကအခုလိုပြောပြပါဗျ
။တချို့တွေကတော့ဒီ COVID-19 ကြောင့်သူတို့ကဟိုဟာဆာမေးပွဲကိုရက်ဆိုင်စီကျင်တယ်ရက်ရွှေ့ကျင်တယ်ပေါ့ရက်ရွှေ့ကျင်တော့ကျွန်တော်တို့ကသူတို့တက္ကသိုလ်ရဲ့စီးနှိမ်မှာဆုံးဖြတ်ပြီးတော့ရွှေ့ကျင်တဲ့လူကိုရွှေ့တဲ့အချိန်မှာဆာမွဲဖြည့်ဖြေကျင်တဲ့လူကိုဒီနေ့မှာအများစုဖြေတာကိုကျွန်တော်တွေ့တယ်။အဲတော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေမယ်။တကယ်လို့ COVID-19 ကိုရှောင်ရှားကျင်တဲ့အတွက်မဖြေကျင်ဘူးဆိုရင်နောက်တစ်ကြိမ်တက္ကသိုလ်ကအဆင်ပြေတဲ့အချိန်ကျွန်တော်တိတိကျကျတော့ဂျွန်လလောက်မှပြန်စစ်ပေးနိုင်မယ်။အဲ့အချိန်ကျမှသူတို့ဖြေရမှာခင်ဗျာ
။ဆာမေးပွဲကိုနှစ်ကြိမ်လုပ်ပေးထားပေမဲ့ဒီနေ့ပထမဆုံးရက်မှာဆာမေးပွဲလာဖြေချသူက90ရာခိုင်နှုန်းကျော်ရှိတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကပြောပါတယ်။
အဲ့ဒါကတော့ကျွန်တော်တို့ဘက်ကတော့မှန်တယ်လေကျွန်တော်တာဝန်ယူတာဝန်ခံလုပ်ထားတာလေတာဝန်ယူခံဖြစ်လာလို့ရှင်တော့ဒါကျွန်တော်တို့ကလည်းအများဆန္ဒနဲ့ဥမာပြည်အကုန်ရွှေ့ကျင်တယ်ဆိုဒီနေ့ကိုကျွန်တော်တို့အတန်းနဲ့ဆိုကြည့်လိုက်တယ်အတန်းနဲ့ဆကျွန်တော် 90% ကျော်ကျော်ဖြည့်တယ်တချို့မာလေးတက္ကသိုလ်ဆို14ရောက်ပဲပြတ်တယ်ဒါတော့မှမနက်ပိုင်းမှာသူတို့ဟာမဖြည့်ဖြည့်ရမယ်ဆိုလို့ဖြည့်လိုက်တဲ့လူကဟာနောက်နေ့မှမဖြည့်ခြင်းရတယ်ကင်ဆာလုပ်လိုက်နောက်တစ်ခါမှ1ဆက်အကုန်ဖြည့်ကျွန်တော်ဒါမျိုးအခွင့်ပြုပေးထားတယ်ဟမ်အဲ့တော့ကျွန်တော်ခုဒီမှာကြောင်းစင်းရအကုန်မရသေးဘူးကျွန်တော်ရောက်တော့မှသမျှအကုန်လုံးကတော့ရန်ကုန်တက္ကသိုလ်ကတော့မှကျွန်တော်ဟိုဟာ3400မှာ400ကျော်ပြက်ကွက်တယ်ဒါပေမဲ့အဲ့400ကျော်ကဒီပလိုမာသင်တန်းတွေက200ကျော်ပြက်ကွက်တယ်ရိုးရိုးကျောင်းဒေးကျောင်းသားတွေကပြက်ကွက်တာနည်းပါတယ်ခင်ဗျာဒါကျွန်တော်တို့ကလူအများရဲ့ဆန္ဒကိုပဲပြောတာပါဖြည့်ကျင်တဲ့ကောင်ဖြည့်ဖြည့်ကျင်တဲ့လူဆန္ဒရှင်ဖြည့်ပါမဖြည့်ကျင်ရွှေ့ဆိုကျွန်တော်တို့ရွှေ့ပေးထားတယ်တူးဝေးလုပ်ပေးထားပါတယ်နော်
ဒီလိုနှစ်ကြိမ်ဆစ်ဆေးပြီးမဲ့ကိစ္စကိုမသိရှိလိုက်ပဲဒီနေ့ဆောင်မေးပွဲခန်းထဲမှာမှသိရတဲ့အကြောင်းသားတွေအတွက်လည်းအခုကာလဆက်မပြေချင်ဘူးဆိုရင်ရနာလိုက်နိုင်ပြီးစွန်လာမှမှပြန်ပြီးဘာသာဆုံးဖြစ်နိုင်တယ်လို့ညွှန်ကြားရေးမှူးချုပ်ကဆက်ပြောပါဗျာပုံမှန်ရက်အတိုင်းဆောင်မေးပွဲဖြစ်ဆိုကြမဲ့အကြောင်းသားတွေထဲနေမကောင်းသူတွေအတွက်ကွာရန်တင်းအခန်းတွေလုပ်ပေးထားသလိုအခန်းတိုင်းမှာဟန်ဂျယ်နဲ့မက်စ်တွေထပ်ထားပေးတယ်လို့ဆိုပါတယ်မက်စ်ကိုလူစိတ်မဝေပေးနိုင်ပါမယ်ချောင်းစိုးနာစေဖြစ်နေသူတွေကိုတွေ့ရင်ချက်ချင်းပေးနိုင်ဖို့လှုံ့ဆော်ထားတယ်လို့အစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်လူစုလူဝေးတွေကိုရှောင်ရှားတဲ့အနေနဲ့မြန်မာနိုင်ငံရေချောင်းပညာတက္ကသိုလ်ကစာမေးပွဲဖြေဆိုရက်ကိုရွှေ့ဆိုင်လိုက်သလိုမြန်မာနိုင်ငံကုံတွဲရေချောင်းကောလိပ်ကလည်းမလ18ရက်ကနေ April 30အထိကိုအွန်လိုင်းကနေပဲတင်ကြားမှာဖြစ်တယ်လို့ထုတ်ပြန်ထားပါရယ်အခြေခံပညာကျောင်းတွေကတော့ပုံမှန်အတိုင်းပိတ်ထားတဲ့အချိန်ဖြစ်နေပြီးမျိုးချောင်းတွေကိုတော့ပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဒီကနေ့မလ18ရက်နေ့စီရင်အရာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့နိုင်ငံပေါင်း168နိုင်ငံရှိပြီးကူးစက်ခံထားရသူစုစုပေါင်း2000ကျော်နဲ့သေဆုံးသူစုစုပေါင်းက8000ကျော်ရှိပါတယ်။ကျမအင်တနာထွန်းရန်ကုန်ကနေသတင်းပေးပို့ပါတယ်ရှင
်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းတွေကိုပိတ်လိုက်ရမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေအပေါ်မှာလည်းရက်ခတ်မှုရှိနေပါတယ်။ထိုင်းမြန်မာနယ်စပ်မှာ Migrant Learning Center လို့ခေါ်တဲ့ရှေ့ပြောင်းစာသင်ကျောင်းပေါင်း80နီးပါးရှိရမှာမတ်လ18ရက်နေ့ကနေစပြီးကျောင်းတွေပိတ်ဖို့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ MECC လို့ခေါ်တဲ့ Migrant Education Coordinating Center ကအသိပေးချက်ထုတ်ပြန်လိုက်တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်ဆိုရင်ဒီဟာအခြေအနေတွေရှိလာတာမို့လူစုလူဝေးနဲ့ကျောင်းတွေတက်တာတွေမလုပ်ဖို့ခွင့်မပြုတော့တာဖြစ်ပါတယ်။ Migrant Learning Center အောက်ကရှေ့ပြောင်းစာသင်ကျောင်းပေါင်း80နီးပါးမှာကျောင်းတက်နေတဲ့ကျောင်းသားကျောင်းသူပေါင်း13000ကျော်ရှိနေတာပါ။အခုအခါမှာတော့ထိုင်းပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ကျောင်းတွေကိုမတ်လ18ရက်နေ့ကနေစတင်ပိတ်ဖို့ညွှန်ကြားလာကြောင်းမြန်မာရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်။
MSC တွေကဒီနေ့ကနေစပြီးတော့ပိတ်လိုက်ပြီးဖွင့်ပြန်ဖွင့်ရမယ့်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာမယ်ပေါ့နော်ပြန်ကြော်ညာပြီးမယ်သို့တော်လည်းပဲဒီဈားထဲမှာပေါ့ဥမာစာမေးပွဲတန်းလန်းနဲ့ဖြေနေတဲ့အကြောင်းတွေရှိတယ်ပေါ့တောင်းမမကြည့်သေးတဲ့အကြောင်းတွေရှိတယ်အဲ့လိုအကြောင်းတွေကြတော့ဒီလူစုခွဲပြီးတော့ပေါ့နော်ဟိုအတန်းလိုက်ပေါ့ဥမာတန်းလန်းလားနှစ်တန်းလားဒီနေ့အပြည့်စာမေးပွဲပေါ့နောက်တစ်ရက်ကျရင်6တန်းလား9တန်းလားအပြည့်စာမေးပွဲပေါ့နော်အဲ့လိုလူမြများများစီတဲ့အမိနဲ့ပေါ့နော်စာမေးပွဲလေးတွေဒီတစ်ပတ်တွင်ပြအောင်လုပ်ပါလို့တော့သူတို့ပြောဆိုထားတာပ
ါစာသင်ကျောင်းချို့မှာတော့ဘော်ဒါတွေထားပြီးမိဘတွေကစိတ်ယုံနေမှာအလုပ်လုပ်နေရတာမို့အတူနေလို့မရတဲ့ကျောင်းသားတွေကိုရွေရည်ကျောင်းပည့်ရတီမှာလည်းလက်ခံပေးရတာတွေရှိသလိုတချို့ကျောင်းသားတွေကတော့မိဘတွေနဲ့အတူနေရပြန်ကြတာတွေလည်းရှိနေပါတယ်ဒီထဲမှာမိဘမဲ့ကလေးတွေလည်းရှိနေတာပါဒီလိုကျောင်းသားကျောင်းသူတွေနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ပြန်ထားတာတွေကိုလည်းဆက်ပြောပြပါမယ်
။ဥမာအဆောင်နေကလေးတွေအတွက်ကြတော့ဒီတပတ်အတွင်းပေါ့နော်။အဆောင်မပြီးသွားပြီဆိုရင်မိမိရဲ့ဌာနထက်နေရက်တွေကိုပြန်ပို့လို့ရတယ်ဆိုလည်းပို့ပါ။အဲကလေးလုံးဝကလေးတွေမှာအမိဘမရှိဘူး။ကျောင်းမှာလည်းနေရတဲ့အနေထားဆိုရင်တော့ MCC ကိုပြန်ပြီးတော့တင်ပို့ပေးပါ။ဒီကလေးတွေဒီရဲ့ကျန်းမာရေးအတွက်ပေါ့နော်။ဒီကျောင်းရဲ့လုံးကြုံကြီးအတွက်ပေါ့နော်ပြန်ပြီးတော့တင်ပို့ပေးပါလို့သူတို့ပြန်ပြီးတော့တောင်း
မကြခင်မှာ2020-2021ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူတွေကိုပြန်လက်ခံဖို့ရှိရမှာဒီနှစ်မှာတော့ကျောင်းသားသင်လက်ခံရမှာစီမံကန့်သက်ချက်တွေပို့လာလိမ့်မယ်ဆိုပြီးဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီနောက်တစ်ခဲနှစ်စီအတွက်ပြန်ဖွင့်ပေးရမယ်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာပေးတယ်အဲ့ဒီလိုကြော်ညာမယ်ဆိုရင်လေဥပမာကျွန်တော်တို့ကျောင်းတွေက registration ပေါ့နော်ဒီကျောင်းသားအသစ်တွေဟောင်းနေပြန်ပြီးတော့လက်ခံမယ်ဆိုရင်လေအဲ့ဒီသူတို့ရေချမှတ်ထားတဲ့ဒီစီကံလေးတွေပေါ့နော်ဒီလိုက်နိုင်ရမယ့်ပုံစံလေးသူတို့ဒီနေ့ထုတ်ပြောတယ်အဲ့ဒါကဘာလဲဆိုတော့ဥမာကျောင်းတွေကလေးတွေလက်ခံမယ်ဆိုရင်ဘယ်ကနေလာလဲပေါ့နော်မဲဒီခိုင်းကိုရောက်တာကဘယ်လောက်ရှိပြီလဲပေါ့ဥမာပေါ့နော်မြန်မာပြည်ကလာရဆိုရင်မြန်မာပြည်မှာပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးဘာတွေသိခဲ့လဲပေါ့ဘာတွေပောင်းချင်မှာဘာတွေရှိခဲ့လဲပေါ့အဲ့လိုမျိုးသူတို့သတင်းချက်လက်လေးကောက်လို့ရအောင်လို့ဆိုပြီးတော့တို့ form format လေးတို့ပြင်ချပေးမယ်အဲ့ဒီကလေးတွေကိုစောင့်ကြည့်ကြလား14ရက်ဆိုပြီးတော့တို့အိမ်နေနေမှာပဲပေးထားမယ်ပြီးတော့မှလာစာသင်ခန်းတော့တို့ပေးဝင်တဲ့အစီအစဉ်တွေနဲ့တို့ကြွားမယ်အဲ့တော့ကိုထပ်ပြီးတော့အစီအစဉ်တွေတို့ထပ်ခေါ်ဖို့ follow up လုပ်ဖို့အစီအစဉ်တွေရှိတယ
်အခုအခါမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကမြန်မာရှေ့ပြောင်းစာသင်ကျောင်းတွေလိုက်နိုင်ရမယ့်အခြေအနေတွေကိုမြန်မာရှေ့ပြောင်းဆရာမများအစီအုံပါဝင်ပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုလိုက်လံတွေ့ဆုံမှုတွေလုပ်နေပါတယ်အဲ့ဒီမှာတော့ရ ကျန်းမာရေးအတွက်တေချာပြင်ဆင်မှုတွေလုပ်ရမှာတွေကိုလိုက်လံဆွေးနွေးနေတာပါ။ကျမကအေးမှာပါ။ထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတဝန်းငွေကြေးစည်းကွက်ဖြစ်ပြီးသားသားစတင်ပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရိုက်ခတ်မှုတွေနေအောင်ဘာရီတုံ့ပြန်ကင်တွယ်တင့်တယ်ဆူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်7932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီ live session ကကြိုဆိုပါရစေ
။ရခိုင်နောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့ကြောက်တော်မြို့နယ်မှာသတင်းတစ်ပတ်ကျော်အတွင်းနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တောင်းငနဲ့အထိရှိနေပါတယ်။လက်ရှိအချိန်ထိလည်းစစ်ဆောင်ဥယျာဉ်တွေထပ်တိုးနေတယ်လို့တက္ကသိုလ်ဝန်ထမ်းဆောင်ဝန်ပဲဖြစ်ဆိုပြီးတဲ့ကျောင်းသူကျောင်းသားတွေလည်းနေရာပြင်ဖို့ခက်ခဲနေကြပါတယ်။ရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်မှာမလဆာပိုင်းကလေးကဆိုးရတက်နေရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျစ်လက်နေဒေသခံတွေဟာကြောက်တော်မြို့ကိုထွက်ပြေးလာနေကြပါတယ်။လက်ရှိချိန်ဒီကြောက်တော်မြို့ပေါ်ကိုရောက်ချီလာတဲ့စစ်ဆောင်တွေဟာတပေါင်းနီးပါးရှိတယ်လို့ကြောက်တော်မြို့မင်းမျိုးဖာဒေါက်တာထွန်းအေးကပြောပါတယ်
။မရှိပါဘူး။ကျစ်လက်နေမှာစပြီးတော့မိဘကြေးရွာကဒုက္ခတွေစပြီးတော့သူတို့အဲ့ဒီသူ့ရဲ့ဒေဝင်ပြုပြထားတဲ့နေရာကိုဒုက္ခတွေစပြီးဝင်လာတာ။အဲ့ဝင်လာတာကတော့40လောက်ပါ။တစ်နေ့တစ်နေ့တော့ပြုဝင်လာတာ7နှစ်ကနေစပြီးတော့အခု28တရက်အတွင်းမှာစုစုပေါင်းဒုက္ခသည်ကြီး1535ရောက်အဲ့ဒါကင့်ဖြစ်မှာပဲဒါပေမဲ့တချို့ကျတော့ကင့်ထဲမဝင်နေတဲ့ဆွေမျိုးအိမ်နောက်ပြီးနီးစပ်တဲ့ခြေရွာတွေအဲ့ဒါတွေကိုခိုးမိခိုးပြီးတော့ခိုးတက်ပြီးတော့သွားတဲ့ဥယျာဉ်ကတော့အများကြီးပါပဲအများကြီးဆိုတာကကျွန်တော်ကကောင်းကနန်တရှိနေပါတယ်
ကြောက်တော်မျိုးနဲ့အတွင်းကလက်ရှိတိုက်ပွဲပြင်းထန်နေတဲ့ prime time တင်မစားတဲ့ကြီးရွာတွေအပြင်တခြားကြီးရွာတွေကထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာအစိုးရကစောက်ပေးထားတဲ့နေဘူးခန်စခန်းနဲ့တခြားဘုန်းတော်ကြီးကျောင်းတွေစာသင်ကျောင်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့ကြောက်တော်မျိုးမင်းမျိုးဖဒေါက်တာထွန်းအေးကပြောပါတယ်
အုပ်ချုပ်ရေးလိုင်ကတရဝင်ရခိုင်ပြည်နယ်သူရအစီအစဉ်နဲ့ခောက်ထားတဲ့ modular house ပေါ့နေဘူးခန်စစ်ဘေးချောင်းစခန်းတစ်ခုရှိပါတယ်ကျန်တာကတော့ကျွန်တော်တို့ညနေသာရဏပြီးမှမှာအရေးပေါ်လိုအပ်လိုထားတာရှိပါတယ်။နောက်ကျွန်တော်တို့ဒီနေ့နေ့လယ်ကျရင်တော့ညမအာထကညမအာထကအဆောက်အောက်ထက်မှာကျွန်တော်တို့ဒုက္ခတဲ့6လောက်ကိုကျွန်တော်တို့ထားဖို့အစီအစဉ်ရှိပါတယ်။နောက်ညအဝင်ကကံကြီးရှင်ဘုရားရဲ့ဓမ္မယုံသိင်တော်ကြီးမှလည်းအဲ့မှာဒုက္ခတဲ့300လောက်ထားမယ်လို့ကျွန်တော်ယူဆထားပါတယ်။ဟိုနောက်ဆုံးအနေနဲ့ကတော့ချမ်းရွာအာထကသောဦးမှာကျွန်တော်နောက်ပိုင်းဝင်လာတဲ့ဒုက္ခတွေကိုထားဖို့အစီအစဉ်ရှိပါတယ်
။တပတ်ကျော်အတွင်းမှာစစ်ဆောင်ကောင်းကနန်းတီရှိလာတာကြောင့်စစ်ဆောင်တွေရဲ့ဆော့ဝက်နေရဲ့ကျန်းမာရေးပိုင်းတွေမှာခက်ခဲတွေရှိနေတယ်လို့သူကဆက်ပြောပါတယ်
။စုစုပေါင်းမှာဟို6ပေ6ပေလောက်ပဲရှိတဲ့အခန်းတစ်ခန်းမှာလူ10ယောက်လောက်နေတယ်ဆိုတော့ကျွန်တော်တို့အခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်အန်ဒီနက်စ်ကျွန်တော်တို့အမြင်မှာဘလို့မသိတော့ဘူးအဲ့ဒါကနေထိုင်ရသူတို့အတွက်ခက်ခဲတစ်ချက်နောက်တစ်ချက်ကရေနဲ့မိန်လာတန်ရှင်းမှုလုံးဝမရှိဘူးနောက်တစ်ချက်ကဓာတ်ရီတောက်ရီဓာတ်ရီတောက်ရီကအခုဒီအစိုးရစီကတရားဝင် IDP camp ကိုဝင်သွားပြီနဲ့အစိုးရစီကအခုညီပါမှကျွန်တော်တိတိယောက်ရောမရောက်သေးပါဘူး
ဒီကနေ့မလ18ရက်အင်္ဂါနေ့ဟာတက္ကသိုလ်ဝန်ထမ်းဆောင်မွေးပွဲဖြေဆိုပြီးတဲ့နေ့ဖြစ်တာကြောင့်ကျောက်တော်မျိုးပေါ်ကိုလာရောက်ဖြေဆိုကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဆောင်မွေးပွဲဖြေဆိုပြီးချင်းမိမိနေရာကိုပြန်ဖို့အတွက်ခက်ခဲနေကြပါတယ်ကျောက်တော်မျိုးနဲ့တင်းမကြီးရွာကနေဆောင်မွေးပွဲလာရောက်ဖြေဆိုတဲ့ကျောင်းသူမခန့်ဆန်းဦးကတော့ဆောင်မွေးပွဲပြီးတော့တဲ့အချိန်အင်္ဂါပြန်ရှင်ပေမဲ့ရွာမှာလူမရှိတော့တာကြောင့်စစ်ဆောင်စခန်းမှာပဲအခက်အခဲမျိုးစုံနဲ့နေထိုင်နေကြတယ်လို့ပြောပါတယ်အင
်္ဂါကပြန်ရှင်ပါတယ်ဒါပေမဲ့အင်္ဂါလည်းမပြင်ရဘူးဒီမှာနေရာကလည်းဒုက္ခဟိုရေကြီးနေရတော့အဝဲလေးရတဲ့နေရာတွေအရှင်တော့မပြေပါဘူးဒီလိုပါပဲတကယ်အဝဲလေးရတဲ့နေရာတွေရောအကုန်လုံးကတော့လူတွေကအများကြီးဆိုတော့လေဒုက္ခတော့တော်တော်တော့ဈေးပါတယ်ဒါပေမဲ့ဟိုတောင်ထောက်တဲ့လူတွေကတော့တောင်ထောက်ပါတယ်ဒီ
ပါစာတော့အာယုံတိုင်းမရတော့ပါဘူးရှင်တို့ဒီရွာကရောက်ဖားပြီးဖန်သွားတယ်အဲ့လိုကြားရအောင်ကိုယ်နဲ့ခင်နဲ့ဦးလေးပြီးဖန်သွားတယ်အဲ့လိုကြားတော့စာဝန်နဲ့စိတ်ကူးဝင်ထားတော့ပါဘူးဒီလိုပဲဒါပေမဲ့ဖြေလိုက်ရတာပါပဲဒီလိုပါပဲရခိုင်တိုင်းသားညနေစုံများစီရင်အရေးစီရဲ့ထောက်ပြန်ရှေ့ရရခိုင်ရောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်း
PP ချင်းမှာလဲ VOA ရဲ့ရုံမြင်သားကြအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Intel Set 17နဲ့ Mia Set 3ကျွန်တွေကနေဖိုင်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင်တော့ barmis@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့1-2-3-2-3-5-5-5လေးကိုခေါ်ဆိုနိုင်ပါတယ် VOA American အတိုင်းရဲ့ပုဒ်တဟူးနေညာဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24-25-30 နဲ့ line lambda 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်6နိုင်တိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမာရေးကဏ္ဍ၊အားကစားကဏ္ဍတွေကိုလဲကြားဖို့ရှိပါတယ်။လွှတ်တော်ကိုစလဲရီကိုနှုတ်ပိတ်လိုက်တာလားဆိုတဲ့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်မှကြားဖို့ရှိတာကတော့
လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တင်တယ်သဘောတကူကလွှတ်တော်ကိုစလဲတယောက်ကဟလာရာဇဝတ်မှုလို့ဟာမျိုးဟလာလူကျုံမိတ်တိတ်ခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော
်တရင်တမလည်းဖြစ်နိုင်ငံရေးသုံးသက်သူတူဦးလည်းဖြစ်တဲ့ဦးတီဟာသွေးပြောတော်ပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်နိုင်ကြပါပြီရှင်။စာတင်ကြောင်းကိုတမရိုရဲ့လက်နက်ကြီးကြီးထိမှန်တယ်လို့မီဒီယာကိုပြောတဲ့အမျိုးသားလွှတ်တော်ကိုစလဲကိုတရားစွဲဆိုတဲ့ကိစ္စဟာမှန်ကန်ပါရဲ့လား။တကယ်လို့ဒီပြောဆိုချက်ဟာအချက်အလက်မမှန်ကန်ဘူးဆိုရင်တော့ပြည်သူကိုစလဲတူကိုဒီလိုတရားစွဲဆိုလိုက်တဲ့အတွက်နိုင်ငံရေးလှုပ်ခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်တို့ကိုဘလို့ရိုက်ခတ်နိုင်ပါသလဲ။သတင်းသမားလည်းဖြစ်နိုင်ငံရေးသုံးသက်သူတူဖြစ်တဲ့ဦးတီဟသွေးနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်။
ဒီဟာသေးခင်ဗျာမကြသေးခင်ကဘူးစီရောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားရတဲ့အကြောင်းပြောတဲ့လွှတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီလိုကိစ္စတွေမှာလွှတ်တော်အမတ်တွေတောင်မှလွတ်လွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်ဆိုတော့မြန်မာနိုင်ငံမှာတဲ့ဒင်းသမားတွေတဲ့ဒင်းရယူပိုင်ခွင့်ဘလောက်ထိကြရပြန်ပြန်ရှိနေပါသေးလဲအထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျဉ်ကျက်လာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဥပ္ပိဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိကျင်လို့ပါခင်ဗျာ
ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့တဲ့ဒင်းရယူရတာရောတဲ့ဒင်းနဲ့ပတ်သက်လို့တုတ်ပြန်ဖြေကြရတော့အဲ့တော့ကဲရှိကြတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စကိုင်တဲ့မှာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါလေ။အဲ့ဒါကတော့ဒီကိစ္စရဲ့2020နောက်ပိုင်းပေါ့နော်။ကျွန်တော်တို့ဟိုပြိပက္ခတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေမျိုးရှိခဲ့တယ်ဗျ။အဲ့တော့ဟိုပြောတဲ့အခါမှာအနေနဲ့ဟိုသတင်းသမားတွေအနေနဲ့လည်းဟိုကြုံရတာတစ်ခုကတတ်လိုက်ပြီးဒီဘက်ကလည်းကြိုးရတာလားဒီဘက်ကလည်းကြိုးရတာလားဆိုတဲ့ပြည်လျာ ဖြစ်ခဲ့တယ်ပေါ့နော်ဒီကိုတော့ဒီမူဆလင်လူခွဲကြီးတွေနဲ့ခိုင်လူခွဲကြီးတွေဈာမှာဖြစ်တဲ့ပြဿနာဒါမှဆိုရင်ဟိုဘက်ကလိုက်ပြောလားဒီဘက်ကလိုက်ပြောလားဆိုပေမဲ့ဖြည့်အားလို့လည်းကျွန်တော်တို့ရှိခဲ့တယ်အခုဆိုလို့ဆိုတော့အေးအခိုင်အမာတော့လည်းဒီသူကတက်တယ်လို့ကြားပါပေါ့အခုတော့တက်ကျွတ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့နော်ဒါလည်းအင်ဒီကေတာတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့သတိထားမယ်အခြေအနေတစ်ခုဟိုဒါမိဘခုပြနေတယ်လို့ပြောရမယ်ဆိုတော့ဘလို့ချင်းလေးမျိုးမှာအစဉ်ကြီးဘလို့ချင်းလေးမျိုးသာတက်တာတက်တယ်ဆိုတဲ့ဒီကကျွန်တော်တို့တွေကဘလို့ကွန်မန်မပိုင်းထားနိုင်ဘူးပေါ့နော်မခံမနိုင်ဘူးတက်ကနာဖြစ်ပြန်လဲဖြစ်တယ်မဖြစ်ပြန်လဲမဖြစ်ဘူးပေါ့နော်ဆိုတော့ဒါရင်းလုံးမှုနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘလို့မှချိန်ချလို့မရဘူးပေါ့ဆိုတော့ဒါကလည်းဖြစ်အားတမျိုးပဲမဖြစ်လို့လည်းဆိုကျွန်တော်တို့ကတော့တော့တဲ့အကြောင်းမရှိဘူးဒီနေ့ဘလို့တော့ကိုယ်စားလေးဒီလိုဟိုဘလို့ဖြစ်အားချလာတဲ့ကာကျတော့ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးပြည်လာ
တကယ်တော့တည်င်းဌာနကိုလည်းအရေးယူတယ်ပြောတဲ့ဆွတ်တော်အမတ်ကိုလည်းအရေးယူရဲဆိုတော့ဒီသတင်းဌာနရို့ဆွတ်တော်အမတ်တို့ဆိုတာဟာသူကပြည်သူအကျိုးကိုဥထိတ်ထားပြီးပြောရမယ့်လူတွေတာဝန်ကို၌ကသူရဲ့လုပ်ငန်းတာဝန်ကိုဖြစ်နေရပါတာစာမန်အရသူအရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့ပလိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရဲ့လားခင်ဗျာ
အဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိလို့ရှိလို့ကျွန်တော်တို့အသက်တော်လေးပို့တော့ခက်တယ်ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေလည်းဒီနေရာမျိုးတွေကိုကိုယ်ရင်တောင်းဖို့ဖြစ်နိုင်မို့နော်ကျွန်တော်တယ်လီဖုန်းတွေကလားဒါကကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲသတင်းတွေရဖို့ကြိုးစားရင်ကျွန်တော်တို့ဘာသာပြဿနာကကျွန်တော်တို့ဘယ်မှာကြားရခဲ့ရတယ်ပြောနေရရှိတယ်လို့တခါကအေးတခါလည်းပြောတာရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကတော့ပြိပကဖြစ်နေတဲ့အတွက်အတွက်ကြီးနဲ့ကိုကလည်းပြောတဲ့ဟာတစ်ခုကကျွန်တော်တို့ကဘယ်မှာအကြည့်ကြီးလို့မရဘူးတော့ကပါတီလို့ကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ့တော့လွတ်လပ်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလာဒီဒီအသက်ကြီးတဲ့ဓာတ်ရောလကောင်းပေါ့နော်ဆိုတော့သူတို့ရဲ့ပြောချက်တွေနဲ့တန်ပြီးချိန်ကူတာပေါ့ဒါမှလည်းကျွန်တော်တို့ကပြိပကကြားမှာကျွန်တော်တို့တက်နေပြီးအမှန်ကန်တဲ့ကိစ္စကိုကျွန်တော်ထောက်ဆိုင်မှာ
ပေါ့သူရသေးပြောသလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့လေတမတော်သတင်းပြန်ကြားရေးဖွဲ့လည်းသူတို့ပြောမယ်အေဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တ
ိုင်
းဆိုတော့စောစောကပြောသလိုပဲဗက်မလိုက်တဲ့လူရဲ့အသံကိုလူကျင်တယ်ဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူတွေသူတို့ဆရာသတင်းကျွန်တော်ရိုက်ယူတာတော်တော်တန်ဖိုးရှိရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍များပေါ့နော်ဆိုတော့ဒီလက်နေကြီးကြတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘကနေပြီးတော့ငင်းချက်ထုတ်တင်တယ်တော်တော်ငင်းငင်တယ်ဆိုလို့ရှိလို့ရှိလို့ချင်းလဲဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့ဒါတခုပေါ့နော်ကျွန်တော်တို့တော့ argue လုပ်ပြီးတော့ဟလာအော်ဟောတော့ဆိုတော့ဒါစီဗီလူစုကနေတရားဝင်ရွေးချယ်တာတဲ့ law breaker တွေဥပဒေပြုအမတ်တွေပဲဟိုကိုယ်စလဲတွေပဲဒီဆိုတော့ဒီလိုမျိုးကိဗိသတင်းနဲ့ပတ်သက်ပြီးတော့ညင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလာအမားပြင်ဆင်ခြင်းနဲ့ဒါမှားတယ်ပေါ့နော်တသိလဲပြပြီးတော့ဟိုပြင်ဆင်ဖို့ဟလာတောင်းဆိုတာမျိုးဟလာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တို့အရင်လုပ်ခဲ့ကြတယ်ဆိုတော့ကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာလက်နေကြီးကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘက်ကကြတယ်လို့ကိုပြောဖို့ဆိုတာကဟိုတမန်အဖြစ်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောဟလာတစ်ဖက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အဖွဲ့အစည်းကသဘောအဖွဲ့အစည်းတော့မဟုတ်ဘူးဗျမီဒီယာဖြစ်နေတယ်တစ်ဖက်ကလည်းလွတ်တော်ကိုယ်စားလှည့်ဖြစ်နေတော့ဒီဖြစ်ချင်းလေးကတော့ကျွန်တော်တို့နိုင်ငံရေးမှာဒီမှာကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကပူသားဆွလာမှုရှိပေါ့အဲ့လိုထိမ့်ချုပ်ပြီးတော့တကယ်တော့ကိုစီဟာသွေးစောစောကပြောသလိုပါပဲပြင်လွတ်တော်ကိုယ်စားတွေကပြည်သူဗန္ဓာကိုစားပြီးတော့ပြည်သူဘုံကိုဆောင်ရဲလူတွေပြည်သူကိုစားပြောနေရတဲ့ဒီလူတွေဟာပြောရေးဆိုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာဖြစ်တော့ကိုယ်လည်းတွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲသက်ရောက်သွားနိုင်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမတော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ပါဘယ်လိုယူဆလဲအဲ့ဒီစာနဲ့ပတ်သက်လို့။ဒါကတော့ကျွန
်တော်အမြင်ပြောရရင်လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်လည်းတယောက်ကလာရာဆွဲမှုလိုဟာမျိုးဟလာလူကျင့်ဝတ်သိက္ခာနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးကိုလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျို
အမြင်ပေါ်ဝယ်ကိစ္စအရင်းနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အသောတလေပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လူတော်ကိုယ်စားလှယ်တွေလည်းပြောရဆိုရတဲ့အခါမှာဝင်တော့ဝင်ဖို့ဖြစ်လာတယ်ငါကားရဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအေးအေးခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့တော်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မှအာကိုပြီးတင်ထားတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြစ်ရှင်းလို့မရဘူးအကောက်ွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ်
တကယ်တမ်းအဲ့ဒီသတင်းကိုပြန်ကြည့်ရင်စာတင်ညောင်းကိုလက်နဲ့ကြည့်ထည့်ရဲဆိုရတာသိဆွေရတဲ့ဖြစ်ရတခုပါဘယ်ဘက်ကပဲဖြစ်ဖြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အမှုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့တင်တယ်ပေါ့ဗျာလွှတ်တော်မှာဆိုကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆိုပြီးတော့စုံစမ်းကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီတင်ကိုပြောတယ်လွှတ်တော်အမတ်တော်အေးယူခံရတယ်ဆိုတော့အချိန်ညပိုးဆွတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနစ်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာစီပါလားဥဒိယသွေ
းဒါကတော့ကျွန်တော်အမြင်ပြောရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်တို့ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ချင်းခြေကံဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတခါကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနဲ့တော့ကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဆိုင်ရာလွှတ်တော်တွေပြည်내လွှတ်တော်တွေဟိုဖန်ခိုင်းပါတီတွေကနေပြီးတော့ဒီကိစ္စကိုပြရားပေးတဲ့အတွားပေးတဲ့အဲဒါဆိုတော့အသေးဆုံးတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်ကိုပြရားဖို့တော့ကိုတုံ့နှံစစ်ဆေးတာမျိုးဖြစ်တယ်အထူးသဖြင့်လွှတ်တော်ကိုယ်စားလှယ်ပါဒီကိစ္စတွေမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့လွှတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုသူတို့ကိစ္စလိုသဘောထားပြီးတော့သူရောက်စုံစမ်းစစ်ဆေးဖို့တိုက်တွန်းတာမျိုးအခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာလွှတ်တော်ဂျန်နီယာရဲ့လုံခြုံမှုပေါ့နော်လွတ်တော်ဂျန်နီယာမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းသမားတွေလွတ်တော်ကတော့သူတို့ကစောစောကပြောသလိုလွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူဗန္ဓာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာငက်ွက်ဆရာရှိတယ်တော့မသိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်။ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲ။အပြည့်လို့လဲဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအဆအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတစ်ခုကကျွန်တော်တို့ကတယ်လီဖုန်းတစ်လုံးနဲ့ဖုန်းပေါ်မှာပြောကြားချက်တော့ပဲကျွန်တော်တို့ကတုံ့နိုင်တယ်ကိုယ်တိုင်ကိုယ်တိုင်တရားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာတချို့ကိစ္စတွေကအမှားမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအပြည့်လို့ဆိုတော့ဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားမှားခဲ့ရင်တော့မမီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှသက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကအောင်လက်ချောင်တော့မှပဲလက်ချောင်ရင်တော့သူကပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေတာမှရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ချောင်လာရင်အဲ့ဒီဒေတာမှရှိတဲ့ဖြစ်ရမှန်းနဲ့ကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီဒေတာလူတွေတို့ကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေတို့အကောက်ွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးဆက်တွေကဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုတကျွန်တော်တို့တိုင်းပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကလည်းလည်းအားပေးနေတယ်ရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းသိသွားဖို့ပေါ့နော်မီဒီယာကောင်စီတီရှိရင်းနဲ့လှုပ်ဆောင်နေခြင်းဟာဒါပဲဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်တို့ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပထမအဆင့်အနေနဲ့ပထမအဆင့်အနေနဲ့ညှိနှိုင်းပြီးရှင်းနိုင်ရင်တော့ကျွန်တော်တို့ကဒီကချာပေါ့နော်ဒီရင်ကျင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောင်းအားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအကျိုးသက်မှုကနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တောင်းလေးရလည်းမအောင်မြင်တဲ့ပြည်တောင်းလေးဖြစ်သွားမှာပဲ
ဒီတစ်ပတ်အတွက်ကျွန်မရဲ့အစီအစဉ်မှာတင်ပြပေးမှာကတော့အသက်9နှစ်အောက်ကလေးတွေအတွက်အနေရမြားလာတဲ့ဝမ်ပြက်ဝမ်ရှော့ယောဂါကိုဘယ်လိုကြိုတင်ကာကွယ်လို့ရမလဲဆိုတဲ့အကြောင်းပါပြင်းထန်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုကိုကာကွယ်ပေးနိုင်တဲ့ Rotavirus ကာကွယ်ဆေးကိုလာမယ့်ဧပြီလမှာအသက်၄လပြည့်မဲ့ကလေးတွေကိုဒုတိယအကြိမ်ဖြစ်တိုက်ကြွေးပေးပြီးတော့အသက်၂လပြည့်တဲ့ရင်သွေးကလေးတွေကိုတော့ပထမအကြိမ်ဖြစ်တိုက်ကြွေးပေးမယ်ဆိုရင်က လေးတွေမှာအဖြစ်များတဲ့ဝမ်ပြက်ဝမ်ရှော့ယောဂါကိုကြိုတင်ကာကွယ်ထားနိုင်ပါတယ်။အပြည့်အစုံကတော့သက်ဆိုင်ရာဆေးပညာရှင်တွေကိုမေးမြန်းပြီးဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်။
2020ခုနှစ်အတွင်းမှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအတွက်ဝမ်းသာစရာသတင်းတစ်ခုကတော့ Rotavirus လို့ခေါ်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါကာဝယ်ဆေးကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနအစီအစဉ်နဲ့အခမဲ့တိုက်ကြွေးပေးလို့ရနေတာပဲဖြစ်ပါတယ်။ Rotavirus ဟာကလေးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်စေတဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်ပြီးဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်တဲ့ကလေးငယ်လေးတွေရဲ့90ရာခိုင်နှုန်းဟာ Rotavirus ကြောင့်ဖြစ်ပေါ်ခံစားရခြင်းဖြစ်တာကြောင့် Rotavirus ကာဝယ်ဆေးကိုတိုက်ကြွေးနိုင်ခဲ့မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းယောနေသွားနိုင်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ကလေးတစ်ခုဆရာဝန်ကြီးတွေကယူဆထားကြတာပါမြန်မာနိုင်ငံမှာ9နှစ်အောက်ရေနှင်းကလေးတွေအသက်သေဆုံးမှုဖြစ်စေတဲ့အဓိကအကြောင်းအရာတွေထဲမှာလည်းဝမ်းပြက်ဝမ်းလျှော်ရောဂါဟာတစ်ခုပါဝင်ဖြစ်နေပါတယ်။ Rotavirus ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံအစည်းအဝေးတွေမှာအခကြေးငွေနဲ့တိုက်ကြွေးကုသခဲ့တာဟာအချိန်10နှစ်ကျော်ကြာရှိခဲ့ပြီးအခု2020ပြည့်နှစ်မှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ပုံမှန်ကာဝယ်ဆေးထုတ်အစည်းအဝေးမှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်2020ခုနှစ်မှာမွေးဖွားတဲ့ရေနှင်းကလေးတွေအနေနဲ့ Rotavirus ကာဝယ်ဆေးကိုနှိစက်ရကျန်းမာရေးဌာနနဲ့ကာဝယ်ဆေးထုတ်စုရဲ့တွေမှာတွားရောက်တိုက်ကြွေးပြီးလို့ရနေပြီဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
။ Rotavirus ဆိုလဲဆရာဦးရဲမင်းကျော်ပြောသလိုပေါ့နော်။ကျွန်တော်တို့သုံးနေတာ10နှစ်နေပါရှိတယ်။ဟောဒါမဲ့ဟိုရင်းကဈေးတားကြည့်တော့အဲ့တော့တောင်တောင်လို့ကဘယ်သူမှမတတ်နိုင်။အခုချိန်ဒီလည်းပြင်ပမှာဆိုရင် Rotavirus တိုက်ဆေးဆရာတို့ဆေးရုံမှာတိုက်နေတာပဲပြင်ပပုဂ္ဂလိကဆေးရုံမှာတစ်ခါတိုက်ရင်3000ကျပဲနှစ်ခါဆို6000ကျပဲနော်အဲ့ဒီပတ်စံအဲ့ကုန်ကြဆေးကိုကျွန်တော်တို့ကတပြားမှမကုန်ဘဲနဲ့ပြည်သူလူထုကရမှာ
Rotavirus ကာဝယ်ဆေးကိုရင်းနှီးငယ်လေးတွေရဲ့အသက်2လပြည့်တဲ့အချိန်မှာတစ်ချိန်တိုက်ကြွေးပြီးအသက်4လပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်မံတိုက်ကြွေးပေးဖို့လိုတယ်လို့သိရပါတယ်ဒါကြောင့် February 1ရက်နေ့မှာအသက်2လပြည့်ပြီး Rotavirus ကာဝယ်ဆေးစတင်တိုက်ကြွေးခဲ့တဲ့ရင်းနှီးငယ်လေးတွေဟာအခုလာမယ့် April 1ရက်နေ့မှာ Rotavirus ကာဝယ်ဆေးကိုဒုတိယအကြိမ်ထပ်မံတိုက်ကြွေးကြရမှာပါ February 1ထဲမှာစတင်မွေးဖွားပြီး April 1ထဲမှာအသက်2လပြည့်မဲ့ရင်းနှီးငယ်လေးတွေဟာလည်း Rotavirus ကာဝယ်ဆေးကိုပထမအကြိမ်အနေနဲ့စတင်တိုက်ကြွေးပေးကြရမှာဖြစ်ပါတယ်Rotavirus ကာဝယ်ဆေးအပြင်အသက်အရွယ်လိုက်ထိုးနှံတိုက်ကြွေးသင့်တဲ့ကာဝယ်ဆေးတွေကိုလည်းအချိန်မီရရှိအောင်တည်ထားပြီးထိုးနှံတိုက်ကြွေးကြဖို့လိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးငယ်လေးတွေဟာဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပေါ်ခံစားရဖို့အခွင့်အရေးများတာကြောင့်ရင်းနှီးမိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကို Rotavirus ကာဝယ်ဆေးကိုမပြတ်မခွက်ရရှိအောင်ကြိုးစားပေးကြဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်တထားလင်းကပြောပါတယ်။
အမှန်ကတော့လေကုသယောဂါတွေအတွက်ကာကွယ်ဆေးရှိနေတာကျမတို့အတွက်အကျိုးအမြတ်တစ်ခုပေါ့နော်အဲ့ဒီအကျိုးအမြတ်ကိုကျမတို့ကရအောင်သုံးရမှာဒီမဲ့ကာကွယ်ဆေးတွေဈေးကြီးတယ်တချို့ကာကွယ်ဆေးတွေဆိုလက်လန်းလောက်မမီဘူးတခြားနိုင်ငံတွေမှာပဲရရှိမယ်အဲ့ဒီခါကျတော့အရာတွေအကုန်လုံးကိုကျမတို့ကအခွင့်အရေးရတဲ့အခါကျတော့ယောဂါဖြစ်တာကိုထိုင်ဆောင်နေမယ့်အစားကာကွယ်ဆေးကိုကြိုပြီးတော့ထိုးရတာပေါ့နော်သူများတွေယောဂါဖြစ်နေပြီဆိုမှလိုက်ထိုးလို့ကအကျိုးမရှိဘူးဆိုတော့လေကျမတို့အဓိကပေးချင်တဲ့သတင်းစကားကတော့ကာကွယ်ဆေးကကာကွယ်ဖို့ထားတာပါအဲ့တော့ထိုးရမယ့်အချိန်မှာအချိန်ပြည့်ရအောင်ထိုးပြီးတော့ကလေးကိုကာကွယ်သွားဖို့အတွက်ကတော့မိဘတွေရဲ့ဝတ်တရားဖြစ်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့အသက်9နှစ်အောက်ကလေးငယ်လေးတွေအများစုဟာဝမ်းပြက်ဝမ်းလျှော်ရောဂါကို10ကြိမ်လောက်အထိဖြစ်ပေါ်ခံစားကြရလိမ့်ရှိတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်ခံမှန်းခြေအဖြစ်တစ်နှစ်မှာ2ကြိမ်လောက်ဖြစ်တယ်လို့ဆိုရမှာပါဝမ်းပြက်ဝမ်းလျှော်ရောဂါပြင်းထန်ခဲ့မဲ့ဆိုရင်ဆေးရုံတက်ကုသမှုခံရလိမ့်ရှိပြီးအသက်အန္တရာယ်နဲ့နှီးစက်တဲ့အခြေအနေတစ်ခုဖြစ်နေပါတယ်ရင်းနှီးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားမှုနှုန်းယောနေသွားစေဖို့အတွက်မဖြစ်မနေထိုးနှံတိုက်ကြွေးပေးရမယ့်ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာ Rotavirus ကာဝယ်ဆေးကိုထည့်သွင်းတိုက်ကြွေးပေးရခြင်းဖြစ်တယ်လို့ဒေါက်တာဒေါက်တာလင်းကပြောပါတယ်
သက်တနှစ်အောက်ကလေးသူဖြစ်9နှစ်အောက်ကလေးတွေရဲ့အမေတိုင်းကလေကလေးကအန်းနဲ့ဝမ်းပြက်တယ်ဝမ်းလျှော်တယ်ပေါ့နော်တစ်ခါတကံမကောင်းရင်ဆေးရုံထိရောက်သွားမယ်ဒီကလေးကရေဓာတ်ဆုံးရှုံးလို့ပေါ့နော်မကြုံဘူးတဲ့မိခင်တယောက်မှမရှိနိုင်ပါဘူးကျမတို့ပြောရဲပါတယ်ကျမတို့လည်းမိခင်တယောက်ပါပဲအဲ့ဒီခါကျရင်ဆောဆောကလို့ကလေးနေမကောင်းတဲ့ကလေးရဲ့ပင်မစင်းရဲမှုကိုယ့်ရဲ့သောကနောက်ကိုယ့်ရဲ့အလုတ်ချိန်လေးနောက်တစ်ခါဟိုကုန်ကြတဲ့စရိတ်ပေါ့နော်နောက်တစ်ခါဆေးရုံနေမှာရောက်လာရင်လည်းဆရာဝန်တွေရဲ့ဝန်တော့ဝန်ပိုးတခြားယောဂါတွေဒီပါရှင်လို့ရှိရင်လေဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့ကရှော့ချနိုင်မယ်လို့မျှော်မှန်းပါတယ်အသက်9နှစ်အောက်ကလေးတယောက်ကဝမ်းပြက်ဝမ်းလျှော်10ချိန်လောက်ထိရနိုင်မှာတစ်နှစ်မှာနှစ်ခါလောက်ရနိုင်တယ်အခက်မသိရင်ဆေးရုံရောက်နိုင်တယ်ဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့က60ရာခိုင်နှုန်းလောက်ကိုရှော့ချနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဒါကြောင့်ဒီကာဝယ်ဆေးကိုထည့်သွင်းတာဖြစ်ပါတယ
်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားမှုကိုကာဝယ်ပေးနိုင်တဲ့ Rotavirus ကာဝယ်ဆေးကိုလာမယ့် April မှာအသက်၄လပြည့်တဲ့ရင်းနှီးငယ်လေးတွေကိုဒုတိယအကြိမ်တိုက်ကြွေးပေးပြီးအသက်၂လပြည့်တဲ့ရင်းနှီးငယ်လေးတွေကိုပထမအကြိမ်ဖြစ်တိုက်ကြွေးပေးရင်အသက်၅နှစ်အောက်ရင်းနှီးငယ်လေးတွေမှာအန္တရာယ်ကြီးမားနေတဲ့ဝမ်းပြက်ဝမ်းလျှော်ရောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲပါမြန်မာနိုင်ငံပေါ်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ရည်ရွယ်ပြီးတော့အသက်12နှစ်အောက်လူငယ်တွေကိုလှည့်ကျင်းပေးနေတဲ့ J League Football Clinic အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရနိုင်ကမေးမြန်းတင်ပြထားပါတယ်
မနက်ငယ်ပေါ်လုံးကမျိုးတိုးတက်ရေးအတွက်ရည်ရွယ်ပြီး J League Football Clinic အစီအစဉ်တရက်ကိုရန်ကုန်မြို့ကအမျိုးသားဘောလုံးအကယ်ဒမီမှာပြီးခဲ့တဲ့ February လကပြုလုပ်ခဲ့ပါတယ်။ဒီအစီအစဉ်ကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် J League နဲ့ Asia Center တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံတွေတင်ကြားပေးခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးကိုကိုသိန်းကအခုလိုပြောပါတယ်
။ဒီကတော့ဒီလိုလုပ်တဲ့ဒီ Football Clinic ကတော့ကျွန်တော်တို့ဒီဒီဘက်နိုင်ငံဂျီလီရနေပြီးတော့ဒီစင်တိုင်းကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့ဒီဖုတ်ဘောကလင်းနစ်ကိုဂျီလီရဲ့ club အသင်းတစ်သင်းဖြစ်တဲ့ Abiras ကိုအဲ club ကဆိုစင်မူဝါဘီချ်ခံထားတယ်စင်မူဝါရဲ့ဒီဘောလုံးအသင်းတစ်သင်းရှိတယ်အဲ့စင်မူဝါရှိတဲ့ဘောလုံးအသင်းတစ်သင်းကဒီဂျီလီနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်နိုင်ငံဘောလုံးအဖွဲ့ချုပ်နဲ့လာရောက်ပြီးတော့ဒီစင်တိုင်းဆိုလာရောက်ပြီးတော့ကျွန်တော်ရန်ကုန်ရှိတဲ့ဒီ clinic လေးတွေကိုအဓိကကြီးဘောလုံးပညာဖြန့်ဝေတာပါသူတို့ဂျပန်ဒီဘောလုံးတင်ရနီးပြတွေကိုအကုန်လုံးသူလာရောက်ပြီးတော့ဒီဘောလုံးတင်ရနဲ့ပတ်သက်ပြီးတော့ဒီလည်းနီးစစ်ပေါ့နော်ဘောလုံးနီးစစ်တွေပတ်သက်ပြီးတော့ဖြောင်းပြီးတော့ဒါလည်းကျွန်တော်တို့ကဒီမီဆိုင်းလောက်တာမဟုတ်ပါဘူးသူတို့ဖြစ်နေတဲ့အတိုင်းသူတို့နောက်ရည်ပါလေသူတို့ဟိုဟာဖြစ်ပြတွေလောက်သွားမှာပါဟုတ်ဖြစ်သွားပါတယ်ဒီကတော့ဒီလိုတဲ့ရေချေကတော့ကျွန်တော်ရှင်းပါတယ်ကျွန်တော်တို့ဒီ GT နဲ့ကျွန်တော်တို့ဘောလုံးပတ်သက်ကဒီကစင်ယူကလပ်တစ်ခုဖြစ်တဲ့ကျွန်တော် Area Club နဲ့ပါကျွန်တော်ပူးပေါင်းပြီးတော့ဒီကတီဟာကိုဘောကလင်းကိုကြည့်ချင်ပါတယ်။အဲ့
တော့သူတို့ဘက်ကဒီမှာလာပြီးတော့မြန်မာလူငယ်တွေကိုဘောလုံးသင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မှတ်ချက်ပေးတာရှိပါလဲ
။သူတို့ဒီရုပ်တရားကတော့ဂျန်ကိုရှီရိုင်းခြံရောင်ရှိတဲ့ကလေးတွေကိုသူတို့ဂျပန်သူတို့ဆိုဆိုက်တီပေါ့ဂျပန်နီဆိုဆိုက်တီကကလေးတွေနဲ့ပြီးတော့ဒီကကဟိုကလေးတွေနဲ့သူတို့ဂျပန်ရဲ့ foundation ရတယ်ပြီးတော့ဒီကလေးတွေနဲ့သူတို့ကျွန်တော်တို့တရားဝန်အကြီးကြီးကအကျဉ်းလေးကြီးစကမ်းပါပဲဒီနေ့ချင်းမှုလို့နေအောင်ထပ်မံဒီလိုဒီနေ့ဒီရထလို့ပါမြန်မာဒီရထလို့ပါအဓိကတော့ကျွန်တော်တို့ဒီလိုဒီမြန်မာပြည်ပေါ်မှာလာပြီးတော့ဒီလိုကြာရောက်တဲ့အဓိကရည်ချက်ကတော့သူတို့ဘရန်ကိုကျွန်တော်တို့ဆက်ပို့ပြီးတော့ကျွန်တော်တို့ဟိုဟာဖြစ်ရှင်တယ်ဒီဂျပန်ညီလာလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ single club နဲ့ကျွန်တော်တို့နေရာလည်းပြီးခဲ့တဲ့နှစ်မှာကျွန်တော်တို့ဒီကစားခဲ့တဲ့နေ့ပြည်စဉ်ပြင်းတဲ့ season ကြီးအဲ့လိုမျိုးကျွန်တော်ကစားခဲ့ဒီချိန်မှာတော့ကျွန်တော်တို့ကစားခဲ့ပြီဆိုတော့ကျွန်တော်တို့အဲ့ဒီဂျပန်နဲ့ကဟို relationship ကအရင်မကိုရက်ကောင်းနေတာပေါ့နော်တော်သူဒီ relationship ကိုလည်းဒီကပုံစံဆိုတော့ကောင်းနေတဲ့ဆက်တာလေးရှိတယ်။အဲဒါကိုကျွန်တော်ပြသနေတာလို့ဒီ club က CEO တွေဒီ media တွေခေါ်လာပြီးပြည့်စုံနေပြသနေတာကျွန်တော်တို့ဒီ football clinic လေးကိုလုပ်တယ်ပေါ့နော်။အဓိကတော့ကျွန်တော်လုပ်တဲ့အဲကတော့အခုမြေးတဲ့အထဲမှာအမြင်တဲ့အထဲမှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့ကလေးတွေကိုသူတို့ကတော့မှတ်ချက်ပြီးတာတော့ဒီက talent ကြီးရဲ့အဲကျွန်တော်တို့ဂျပန်ကကလေးတွေနဲ့ဒီကျွန်တော်တို့မြန်မာကလေးတွေရဲ့ site တွေပုံနဲ့အရင်ကကျွန်တော်တို့ different ဖြစ်ဘူး။နော်ညာရှိတဲ့ကလေးတွေအရင် talent ဖြစ်တယ်ဒါကြောင့်မို့သူတို့ရဲ့ဒီနော်ဝါကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီအမှန်မှသူတို့ကနော်ဝါကြီးနဲ့ပတ်သက်ပြီးတော့ဒီဥကြောတင်ဆိုတဲ့ဟာဘောလုံးပြန်မွားရေးတဲ့သူကအတိအကျပေါင်းလာလို့ထားတယ်သူတို့ဒီကျေးဇူးတရားတဲ့သူရှိတယ်ဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများနဲ့ကျွန်တော်တို့အလူးသားလေးရှိတယ်အလူးသမီးရှိတယ်အများနဲ့တူဒီဘောလုံးကအများနဲ့ကျွန်တော်တို့ပုံမှန်ပြည်ပြီးတဲ့အခါအချိန်မှာလည်းဟိုရုံးတဲ့ကျွန်တော်တို့၄လနဲ့လည်းအလုံးရှိထားကြတာဆိုတော့ဒါမှမဟုတ်သူတို့လည်းဒီစံပဒနေရောဒီကျွန်တော်တို့မြန်မာဘောလုံးကိုဒီကောင်းတနေရနေပြီးတော့တိတက်ပုံပြီးတော့ဒီအာဆီယံလေးရနေအာရှလေးရတီအောင်သူတို့တွေနဲ့အများကကျွန်တော်တို့ဘာပဲလို့လို့အတိအကျတူဘောလုံးတိုက်ရခံနေတာနေပြီးတော့သူတို့တွေနဲ့အများကပြီးတော့ဆောင်ရပြီးရဆိုတာပြောလို့ပါ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့လူငယ်လေးတွေရောဘယ်လိုရွေးတာလဲအဖွဲ့ချုပ်ကရွေးတာလားသူတို့ကဒီမှာဟိုဟာလှုပ်ပါခြင်းနဲ့ဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
ဒီကတော့ကျွန်တော်တို့အကြောင်းအမိပေါ့ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်တက်မှာအမှုဆောင်အူကျွန်တော်ပါရှိပါတယ်အမှုဆောင်တူကနေလည်းကျွန်တော်ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီရှိုင်းခင်ကိုအဲ့မှာပေးရအကုန်ကျွန်တော်ဒီ select လုပ်ပြီးတော့အဲ့ဒီမှာဒီဘောလုံးစိတ်ဝင်စားတဲ့ကလေးတွေကိုဒီပြည်ရင်းညီခဏပဲရွေးချယ်ပြီးတော့ Mike Audio ကိုကျွန်တော်တို့ဟိုကြည့်လို့ချင်းဖြစ်ပါတယ
်ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာဒီနေ့ဆွဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးတို့ကလုပ်ဖို့တော့ကျွန်တော်တို့ရောဟိုအစီအစဉ်ပြောတဲ့ပြဿနာထားပါတယ်ဒါကြောင့်ဒါနဲ့ရန်ကုန်မြေတော်ဖြစ်နေတယ်ကျွန်တော်နေနဲ့ရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမပွေးရတော့ပေါ့နော်ကျွန်တော်ဒီ Southern မြန် Southern ကိုရှိရကျွန်တော်တို့ဒါမော်လမြန်လို့အမှလုပ်ဖြစ်တယ်ဒီလိုလည်းဝယ်ပြပါတယ်စိတ်ဝင်စားပါတယ်ဒီလိုလုပ်ပါမလို့ကျွန်တော်အချမ်းကြီးကျွန်တော်တို့ရှိရပါတယ်တောင်ချစ်ဖို့ကိုခိုက်တော့ပြောထားပြီးဖြစ်ပါတယ်ဟုတ်
ဒီအစီအစဉ်မှာရောတခြားဒီဂျေလိဒီဟွာဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိတယ်ခင်ဗျာ
ပြီးခဲ့တဲ့၄-၅ရက်လောက်ကဥက္ကဋ္ဌဂျပန်ကိုတွားပြီးတော့ဒီဟိုကပါတယ်ကျွန်တော်တို့ရဲ့ဥက္ကဋ္ဌကိုလည်းကြောက်ရွံ့ပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့ဒါလည်းကျွန်တော်တို့စိတ်မှလည်းဒီအဝင်တင်ထားပါတယ်ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံးနိုင်ငံကြီးတစ်ခုပြီးတော့ကျွန်တော်တို့ဟိုတူတက်မှုတွေဒီအကြီးအကဲကြီးတွေဆွေးနွေးခဲ့ကျွန်တော်ဥက္ကဋ္ဌရယ်ဒီကတော့ကျွန်တော်တို့ဒါဟိုဒီကံပေါ်တော့ကျွန်တော်တို့လည်းအများနဲ့ကျွန်တော်ပေါ့မနေ relationship လေးရှိနေတယ်ကျွန်တော်တို့နေရာတော့အကြီးကကျွန်တော်ရဲ့ဒီ list နဲ့ပိုင်းနေတယ်နောက်ကကျွန်တော်တို့ဒီမိသားစုတွေနဲ့မျိုးသမီးအပြင်တွေကျွန်တော်တို့ဒါလေးစင်နဲ့ခြေဆမ်းမှုကြီးပသားဝင်ပါတယ်တကူးနေအောင်ကျွန်တော်တို့ဆက်ရှိနေအောင်စကူးရောစကူးနေအောင်ကျွန်တော်တို့ပတ်ပြီးတော့ဂျပန်ဂျင်းနေစင်မတော်တော့ပြန်လို့ရှိပါတယ်အဲ့ဒါဒီကျွန်တော်တို့နေဂျပန်ကနေပြေးချတာရှိတယ်ဒါတော့အာဆီယံနိုင်ငံ7နိုင်ငံကိုပိတ်ထားတယ်အကြောင်းမျိုးမလေးကျွန်တော်တို့ဒါပြောရပြီးရှိနေတာဖြစ်ပါတယ်။တကယ်တမ်းဒီပြန်ပြောတော့ကျွန်တော်အများကြီးတွားယူတော့ပြန်နေကြပါဂျပန်အများကြီးဖြစ်ပြီးတော့အဓိကတော့ကျွန်တော်တို့လူငယ် competition တွေကျွန်တော်တို့ဒီဖိခေါ်တဲ့ပြန်ပွဲကိုကျွန်တော်တို့ကစားဝင်ရရှိပြီးနောက်တစ်ခုကကျွန်တော်တို့ဒီခြေဆမ်းပွဲတွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့ငယ်ပေးစဉ်အပင်တွေရောစီးရင်ပင်တွေစဉ်ပင်တွေမျိုးစုံပင်တွေချက်ချောင်းတွေစကုန်းမျိုးတွေ joint training ပေါ့ဒီခြေလုံးကြီးတွားဖို့ရပါအရသာအကုန်ဒီကထားဆိုကျွန်တော်တို့ဥက္ကဋ္ဌတွေဒီနေ့ကဖြစ်ပါတယ်
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းတိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ပြည်တွေကတလဲပြောပြပေးပါအောင
်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေသက်သာစရာရရှိဖို့အတွက်အစိုးရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေဆဲဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုတွေကြောင့်အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထဲကိုငွေကြေးအများဆုံးထောက်ပံ့ပေးနိုင်အောင်စူးစမ်းနေတဲ့အကြောင်းဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ဘက်ကအတည်ပြုနိုင်အောင်သမ္မတထရမ့်အစိုးရကကြိုးစားနေတာပါရှင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကကြားမြစ်လိုက်တယ်လို့ပဲဒီမလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေပေါ်ကန့်သက်ချက်တွေဒီကနေ့ချမှတ်ထားပါတယ်ဒီနိုင်ငံပြင်ကဘာပေါ်မှာယောဂကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်သစ်နိုင်ငံတွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဒီနိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်တော့နိုင်ငံပေါင်း160လောက်ကလူပေါင်း 38,500 ကျော်မှကူးစက်ဖြစ်ပွားနေပြီးသေဆုံးသူ 8,500 ကျော်ရှိနေပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကမ္ဘာကယောဂအဆင့်ကိုရောက်လာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုလူနဲ့စတင်စမ်းသပ်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုထားပါတယ်။COVID-19 လို့နာမည်ပေးထားတဲ့ဒီကက်ယောဂဆူကိုကာကွယ်တိုက်ဖြတ်နိုင်ဖို့အတွက်ကာကွယ်ဆေးသစ်ကိုတော့ဒီယောဂစတင်ဖြစ်ပွားတဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစမ်းသပ်ထုတ်လုပ်တာပါအလားတူပဲအမေရိကန်ပြည်ထောင်စုမှလည်းဒီယောဂကာကွယ်ဆေးစမ်းသပ်မှုတွေအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအကြိမ်လူနဲ့စမ်းသပ်မှုကိုအင်္ဂါနေ့ကပဲစတင်ခဲ့ပါတယ်ကမ္ဘာတဝန်းမှာအခုလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ပုံမှန်တိုင်းဆက်လက်လက်ပတ်သွားမယ်လို့ EU ကထုတ်ပြန်ထားပါတယ်ရှင်
တတင်းအချင်းချက်ကိုမခင်ဖြူရီကျင်ညာပေးခဲ့တာပါရှင်ဒီညအက်ဒီတာနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ30နဲ့40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာဝါ
This program has come to you from the Voice of America, Washington. Welcome.